Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2006ခုနှစ်အောက်တိုဘာလ2ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အစုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်ထုံးလွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါ American Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ပါတီအတွင်းကပြောညံ့ပြီးတော့ထိထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုပြီးတော့တောင်ကောင်းလာနိုင်တယ်လို့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်တခါစီးရီးယားနိုင်ငံအတွင်းဖြစ်ခဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်မှုပိုဟမ်မကြီး Francis ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်ဖိလစ်ပိုင်သမ္မတ Rodrigo Duterte ကတော့ရှေ့သတင်းပတ်ထဲမှာတရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူဖြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကရခိုင်ပြည်နယ်မောင်းတုံးမြို့နယ်အရေးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းကို
Well the fact finding mission has not come back yet and has not made its report so I don't think I'm in a position to say exactly what they found
တောင်းဆန်းစစ်ကြီးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်အမေရိကန်ရွေးကောက်ပွဲသတင်းနဲ့ရခိုင်ပြည်နယ်အရေးခင်နောက်ဆုံးရအခြေအနေကိုလည်းခုညနေခင်းမှာပြောပြသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုအောင်တို့ကကြီးညာပေးသွားမှာပါ။အ
မေရိကန်ရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကအောက်လွတ်တော်ဥက္ကဋ္ဌဖော်ရိုင်ရန်အပအဝေးသူ့ပါတီအတွင်းကပြောညံပြီးထိထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုပြီးတော့တောင်ကောင်းလာနိုင်တယ်လို့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်။Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေကသူ့အပေါ်အစိုးမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံခြင်းကြဘူးလို့အင်္ဂါနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာ Trump ကပြောသားခဲ့တာပါအမျိုးသမီးတွေကို Trump ရရင်ဆိုင်ဆိုင်ပြောဆိုထားတဲ့2005ခုနှစ်ကဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican လွှတ်တော်အမတ်တို့ကသူ့အနေနဲ့ Trump ကိုထောက်ခံတော့မှာမဟုတ်တဲ့အကြောင်းပြောဆိုတာတွေရှိလာခဲ့ပြီးရပ်ပိုင်းအတွင်းမှာပဲ Trump ကအခုလိုမျိုးပြောဆိုလိုက်တာပါအခုဆိုရင်သူ့အပေါ်မှာအတုံအနောင်တွေမရှိတော့ဘူးသူလိုချင်တဲ့ပုံစံနဲ့အမေရိကန်ပြည်ထောင်စုအတွက်လွတ်လွတ်လပ်လပ်သူလုပ်လုပ်နိုင်ပြီလို့လည်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာ Trump ကရေးသားထားပါတယ်အင်္ဂါနေ့ကမြောက်ကာရိုလိုင်းနာပြည်နယ်မှာလုပ်တဲ့လူမှုစုဝေးပွဲတစ်ခုမှာသမ္မတ Barack Obama ကတော့ဘယ်လိုလူမျိုးမှလက်မခံနိုင်တဲ့တွေကိုပြောဆိုနေတဲ့ Trump လိုလူစားမျိုးသမ္မတဖြစ်လာမှာကိုအကြီးအကဲ Republican နိုင်ငံရေးသမားတွေကဘာကြောင့်ဆက်ပြီးတော့လူလားနေကြတာလဲလို့မေးခွန်းထုတ်ပြီးတော့ဝေဖန်ပါတယ်Trump ပြောတာတွေကိုပြင်းပြထန်ထန်ကန့်ကွက်ပြီးတော့တစ်ချိန်တည်းမှာလဲ Trump သမ္မတဖြစ်လာဖို့ဆက်ပြီးတော့ထောက်ခံအားပေးနေကြတဲ့သူတွေကိုသူကတော့ဘယ်လို့မှနားမလည်နိုင်ဘူးလို့လဲသမ္မတ Obama ကပြောသွားပါတယ်ရှင်
။ Republican သမ္မတလောင်း Donald Trump သာ American သမ္မတအဖြစ်ရွေးချယ်ခံရရင်နိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာ Agency အကြီးအကဲကပြောလိုက်ပါတယ်။ဒုက္ခရင်ဆိုင်နေရသူတွေနဲ့တခါတည်းနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ဒီညှဉ်းပန်းနှိပ်စက်မှုနိလန့်တွေကိုအသုံးပြုဖို့ဆိုပြီးတော့ Trump ရဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ဇာအီရိုက်အယ်ဟူစိန်ကထောက်ပြဝေဖန်သွားပါတယ်လူကြိုက်များလာအောင်ပြောဆိုရတဲ့ထရမ့်နဲ့ဒီဒတ်ချအမျိုးသားရေးဝါဒီဂီရတ်ဝီလ်ဒါစ်တို့ဟာအကြောက်တရားတခါဒီလက်ရှိအခြေအနေထက်ပိုတာလွန်တဲ့အနေအထားမျိုးကိုဖန်တီးပေးမယ်ဆိုတဲ့မက်လုံးတွေပေးပြီးတော့လူတွေရဲ့ထောက်ခံမှုရအောင်လုပ်နေတယ်လို့ပြောဆိုပြီးတလအကြာမှာမစ္စတာဇာအီကသတင်းတောက်တွေကိုဂျနီဗာမှာဒီကနေ့ပြောဆိုလိုက်တာပါအခုလိုပြောဆိုမှုထက်ညင်သာပြီးတော့ပြောဆိုသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအတွင်းပြစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရပ်ဆိုင်ကြဖို့ပုံရံမင်းကြီး Francis ကဒီကနေ့တောင်းဆိုလိုက်ပါတယ်။ Vatican မြို့မှာအပတ်စဉ်လူလူပရိသတ်ကိုပြောကြားတဲ့မိကုံးမှာပုံရံမင်းကြီးကအရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေကိုဘုံကျဲတိုက်ခိုက်တာတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအားလုံးအဆုံးသတ်သင့်ပြီလို့ပြောဆိုသွားခဲ့တာပါ။ငါးနှစ်ကျော်ကြာဖြစ်ပေါ်နေတဲ့စီးရီးယားစစ်ပွဲကာလတစ်လျှောက်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပြည့်စည်ခဲ့တာဖြစ်ပြီးတော့ဒီထဲမှာဒီ American နဲ့ Russia တို့ကြားဝင်ဆက်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးအပြစ်ခတ်ရပ်ဆဲရေးသဘောတူညီချက်ဟာဆိုရင်လည်းရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လတည်းမှာပဲပြက်ပြက်သွားခဲ့တာပါမနေ့ကအင်္ဂါနေ့မှာရုရှားစစ်လေယာဉ်တွေဟာတပုံတွေထိမ့်ချုပ်ထားတဲ့အလက်ပိုမြို့အရှိတ်ချမ်းကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တာမှာတော့လူ20ကျော်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲစီးရီးယားသမ္မတဘက်ရှာယဲအဆက်အစိုးရကအရက်သားတွေကိုလက်နက်စွန့်ပြီးအတိုက်ခံတွေထိမ့်ချုပ်ရာရက်ွက်တွေထဲကနေထွက်ခွာနိုင်အောင်လေကြောင်းတိုက်ခိုက်မှုတွေကိုလျှော့ပေးမယ်လို့ကြေညာခဲ့ပေမယ့်အဲ့ဒီချိန်ကစပြီးတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်လာတယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်အရသာပြည်သူတွေကလည်းအစိုးရဘက်ကကမ်းလှမ်းချက်ကိုမယုံကြည်တာကြောင့်လက်မခံကြပါဘူး။သမရအာဆက်အစိုးရပြုတ်ကျရေးတိုက်ပွဲဝင်နေကြတဲ့သဘုံအဖွဲ့တွေကလည်းဒါဟာအစိုးရရဲ့လိမ်လည်လက်ပြမှုဖြစ်တယ်လို့ပြောဆိုနေကြပါရဲ့ရှင်။
IS အစွန်းရောက်တွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမိုဇူးမြို့ပြန်လည်သိမ်းပိုက်ရေးစစ်ဆင်ရေးမှာတူရကီတပ်ဖွဲ့တွေကိုခြံထားလို့ရမှာမဟုတ်ဘူးလို့တူရကီသမ္မတရီဂျစ်ဒေးယစ်အာရဝန်ကအီရတ်ဝန်ကြီးချုပ်ကိုမနေ့ကသတိပေးပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမှာတူရကီတပ်ဖွဲ့ဝင်1000ကျော်တပ်ဆွဲထားပြီးဖြစ်ပါတယ်။အီရတ်နိုင်ငံနဲ့ရောက်နေတဲ့တူရကီတပ်ဖွဲ့ဝင်တွေမိုဇူးမြို့နားကနေပြန်လည်ဆုတ်ခွာမှာမဟုတ်ဘူးလို့လည်းဆွန်နီမွတ်စလင်ဘာသာရေးကောင်းဆောင်တွေကိုသမ္မတအာရဝန်ကအစ္စတန်ဘူးမှာပြောခဲ့ပါတယ်။ဆွန်နီမွတ်စလင်တွေများတဲ့တူရကီစစ်တပ်ဟာအီရတ်ကရှီယက်မွတ်စလင်အစိုးရရဲ့မင်းကိုလိုက်နာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အီရတ်နိုင်ငံတွေကတူရကီတပ်တွေအားလုံးပြန်လည်ဆုတ်ခွာဖို့အီရတ်အစိုးရကတောင်းဆိုထားတာပါ။ IS အစွန်းရောက်တွေကိုပြန်လည်ခုခံသွားဖို့မိုဇူးမြို့မြောက်ဘက်ကဒေသခံဆွန်နီလူထုကိုတူရကီတပ်ဖွဲ့တွေကတင်တန်းတွေပေးနေတာကြောင့်လွန်ခဲ့တဲ့နှစ်ကုန်ပိုင်းကစလို့တူရကီနဲ့အီရတ်အကြားဆက်ဆံရေးတင်းမာလာပါတယ်။အဲ့ဒီအချိန်လေးကစတင်ပြီးတူရကီတပ်ဖွဲ့ပြန်လည်ဆုတ်ခွာပေးဖို့နဲ့ဒါဟာအချုပ်အခြာအာဏာကိုထိပါတာသာဖြစ်တယ်လို့အီရတ်အစိုးရကပြောဆိုထားပါတယ်။အစွန်းရောက်အကြမ်းဖက်သမားတွေကိုမိုဇူးကနေတိုက်ထုတ်ပြီးရင်တခါဒီဆွန်နီမွတ်စလင်အများစုနေထိုင်တဲ့ဒေသကိုရှီယက်စစ်သေးကြတွေကထိန်းချုပ်လာနိုင်မယ်ဆိုရင်ဒေသရင်းဘာသာရေးလူမျိုးရေးဆိုင်ရာအကြမ်းဖက်မှုတွေဖြစ်လာနိုင်ကြောင်းတူရကီဘက်ကအကြိမ်ကြိမ်သတိပေးပြောဆိုထားပါတယ်ခင်ဗျာ
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေဗုဒ္ဓဟူးနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာတေးဟာရှေ့သတင်းပတ်ထဲတရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်ရှိပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေဆက်ရှိနေတဲ့ကြားကပဲမစ္စတာဒူတာတေးအခုလိုတရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ဒါဟာအမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံအကြားအဆင်ဆက်ရှိလာခဲ့တဲ့ဆက်ဆံရေးအပေါ်မေးခွန်းထုတ်ဆရာလည်းဖြစ်လာနေတာပါဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်မဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီခေချန်တို့နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးပိုမိုခိုင်မာအကောင်းလာအောင်ဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဂန်ရှူဝမ်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မစ္စတာဒူတာတေးရဲ့အခုခီးစဉ်ကနေနိုင်ငံရေးအရာယုံကြည်မှုတွေပုံမတီဆောက်နိုင်ပြီးတွဲဆုံဆွေးနွေးမှုတွေကနေတဆင့်အငင်းပွားမှုတွေကိုမှန်မှန်ကန်ကန်ကင်တွယ်နိုင်အောင်ညီညာရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာလည်းနိုင်ငံအခြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့ပြောခွင့်ရဂန်းကပြောပါတယ်တောင်တရုတ်ပင်လယ်ပြင်မှာနိုင်ငံရေးပိုင်းနဲ့အငင်းပွားနေတဲ့ကိစ္စကိုထည့်မပြောဘဲဖိလစ်ပိုင်ဟာတရုတ်ရဲ့အစဉ်အဆက်ရင်းနှီးလာခဲ့တဲ့အိမ်နီးချင်းနိုင်ငံဖြစ်တယ်လို့လည်းပြောခွင့်ရသူကပြောသွားပါတယ်မစ္စတာဒူတာတေးကတော့သူ့ရဲ့တရုတ်နိုင်ငံခီးစင်အတွင်းတရုတ်နဲ့ဖိလစ်ပိုင်နိုင်ငံအကြားရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့စကာဘိုရိုကျွန်းစရင်နဲ့ပတ်သက်ပြီးတော့အချုပ်အခြာပိုင်ဆိုင်မှုကိစ္စတွေကိုဆွေးနွေးသွားမယ်လို့တနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယက်မွတ်စလင်တွေနဲ့ပြည်နယ်နေတဲ့ဘလီဝတ်ကျောင်းတစ်ခုကိုအာဖဂန်ရဲဝတ်စုံတွေဝစ်ဆင်ထားကြတဲ့တနက်သမားတွေကအင်္ဂါနေ့နောက်ပိုင်းမှာဝင်ရောက်တိုက်ခိုက်တာကြောင့်14ဦးထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရသွားပါတယ်။အသေးခံဘုံခွဲသမားတဦးကသူ့ကိုယ်သူဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်လိုက်ပြီးတဲ့နောက်ဒီနောက်နှစ်ဦးကိုတော့လုံခြုံရေးတပ်ဖွဲ့တွေကအသေးပြစ်ခတ်ဖမ်းဆီးပြီးတနအီလောက်ကြာတဲ့စီးနင်းတိုက်ခိုက်မှုအဆုံးသတ်ခဲ့ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောရတယ်။ဒဏ်ရာရသူတွေထဲမှာအမျိုးသမီး16ဦးတည်းမနေပါဝင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပြောဆိုပါရတယ်။တိုက်ခိုက်ခံရတဲ့အင်္ဂါနေ့ဟာဆိုရင်မွတ်စလင်ပြက်ကတိမှာပထမဆုံးလဖြစ်တဲ့မိုဟာရမ်လရဲ့9ရက်မြောက်နေ့ဖြစ်ပြီးဒီလရဲ့9ရက်နဲ့10ရက်နေ့ကိုရောက်တိုင်းတမန်တော်မိုဟာမက်ရဲ့မြေအသက်ခံမှုအပေါ်ဝမ်းနဲ့ကြောင်းပြသတဲ့အထိမ်းအမှတ်ပွဲကိုကဘာတဝမ်းမှာရှိတဲ့ရှီယက်မွတ်စလင်တွေဆင်နွှဲလေရှိပါတယ်။နှစ်စဉ်ကျင်းပတဲ့ရှီယက်မွတ်စလင်တွေရဲ့ဘာသာရေးပွဲတော်အတွက်ကဘူးမျိုးတော်မှာတော့လုံခြုံရေးတွေတင်းကျပ်ထားတာပါ။တိုက်ခိုက်ခံရမှာကိုစိုးရိမ်နေတဲ့အတွက်လမ်းတွေပေါ်မှာလူစုလူဝေးနဲ့လှည့်လည်တာမျိုးမလုပ်ဘဲဗလီတွေနဲ့ဖျားเจ้าတွေမှာသာစုဝေးကြဖို့လေ။အာဖဂန်အာဏာပိုင်တွေကမြစ်တာရက်ခံထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူးခင်ဗျာ။
ပြည်ခဲ့တဲ့နှစ်ကပါရီမြို့အချင်းဖက်တိုက်ခိုက်မှုတွေမှာအဓိကတန်တရားရှိခံထားတဲ့ဆလမ်အဘဒဲဆလမ်ဟာအဲ့ဒီတိုက်ခိုက်မှုတွေမှာသူပါဝင်ပတ်သက်နေတယ်ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးမင်းမြတ်နဲ့မင်းကုန်းတွေကိုဖြေကျွားလို့စိတ်မရှိတာကြောင့်သူ့ဘက်ကနေဆက်ပြီးခုခံကာကွယ်မပေးတော့ဘူးလို့သူ့ရဲ့ရှင်တွေကပြောပါတယ်အဗဒဲဆလမ်အနေနဲ့စကားပြောလာလိမ့်မယ်လို့သူတို့မထင်တဲ့အကြောင်းနဲ့အခုလိုနှုတ်ဆက်နေတဲ့အခြေအနေဖြစ်လာရင်သူတို့ဘက်ကလည်းဆက်ပြီးတော့ခုခံကာကွယ်ပေးမှာမဟုတ်ဘူးဆိုတာကိုအစကတည်းကပြောဆိုထားတာဖြစ်တယ်လို့ရှေ့နေ Frank Barton ကပြင်သစ် BFM ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်အဗဒဲဆလမ်ဟာပြီးခဲ့တဲ့ဧပြီလကဘယ်လ်ဂျီယံနိုင်ငံ Brooks မြို့ကနေအချင်းထောင်ကနေပြီးတော့မှဒီပြင်သစ်နိုင်ငံကအချင်းထောင်တစ်ခုကိုသူ့ရဲ့ဆန္ဒမပါဘဲလွှဲပြောင်းတာကိုခံခဲ့ရပြီးအဲ့ဒီချင်းကစလို့သူ့ရှေ့နေနဲ့စကားပြောဖို့ညှဉ်းဆန်းခဲ့တာပါ အချင်းထောင်ထဲမှာသူ့ကိုစောင့်ကြည့်တဲ့ပုံစံကိုအဗ်ဒယ်ဆလမ်ကမကြင်မနက်ဖြစ်နေပုံရပါတယ်အဗ်ဒယ်ဆလမ်ဟာပါရီမြို့ချမ်းဖတ်တက်ခဲခံရပြီးလေးလအကြာကြာမှဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကသူ့ရဲ့စာတီးမြို့မှာရဲတပ်ဖွဲ့ကအလုံးရင်နဲ့ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်လူပေါင်း130သေဆုံးခဲ့ရတဲ့ပါရီမြို့မှာတပြိုင်နက်တည်းဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အချမ်းဖတ်အဖွဲ့ကိုအဗ်ဒယ်ဆလမ်ကအဓိကဦးဆောင်စီစဉ်ခဲ့တာလို့စုံစမ်းစစ်ဆေးမှုတွေကယုံကြည်ထားတာပါသူဟာတိုက်ခိုက်တဲ့အဖွဲ့တွေကတဦးတည်းအသက်မသေကျန်နေတဲ့သူလည်းဖြစ်ပါတယ်ရှင
်ယီမင်ကလန်ပလန်လီထဲမှာအမေရိကန်စစ်သည်မော USS Mason မဇိုက်ဒိုဂျီနဲ့ပြစ်ခတ်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စီးရဲအရာချက်ချင်းဘလို့တုံ့ပြန်ဆောင်ရွက်မလဲဆိုတာကိုပြန်လည်စစ်ဆင်နေတယ်လို့အမေရိကန်ပေတဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်ဒီလိုပြစ်ခတ်မှုဟာကိုအန်နီယယ်ကိုကိုဖိတ်ခေါ်တယ်လို့ဖြစ်တယ်ဆိုပြီးတော့လည်းမနေ့ကအသတိပေးပြောဆိုလိုက်တာပါတနာ yı အချိန်အတော်အတွင်းပြစ်ခတ်ခဲ့တဲ့ဒီမဇိုက်ဒိုဂျီနှစ်ဆင်းဟာပြစ်မှတ်ကိုမထီပဲပင်လယ်ထဲကျသွားတယ်လို့အာနာဘိုင်နီကပြောပါတယ်ယီမင်သမရအဗ်ဒူရာဘူမန်ဆော်ဟာဒီအစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့ဟူသီတပုံတွေထိန်းချုပ်ထားတဲ့နေမြေတွေကပြစ်ခတ်ခဲ့တာလို့ပေတဂွန်ပြောခွင့်ရကသတင်းတော့တွေကိုမနေ့ကအင်္ဂါနေ့မှာပြောပါတယ်ဟူသီတပုံတွေကိုယခုနှစ်အစောပိုင်းကတည်းကစတင်တိုက်ခိုက်နှိမ်နင်းနေတဲ့ sorry ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအမေရိကန်စစ်ဘက်ကအကူအညီတွေပေးနေတာဖြစ်ပါတယ်ခင်ဗျာ
Samsung Galaxy Note 7 phone ထုတ်လုပ်ရောင်းချမှုကိုအင်္ဂါနေ့ကလုံးဝရပ်ဆိုင်းလိုက်ပြီးတဲ့နောက်ဒီကနေ့မှာတော့ကုမ္ပဏီကဒီသူ့ရဲ့တတိယလေးလပတ်ခန့်မှန်းအမြတ်ငွေကိုအကြီးအကျယ်လျှော့ချပြလိုက်ပါတယ်ကုမ္ပဏီရဲ့အမြတ်ငွေဒေါ်လာ 6.9 ဘီလီယံကနေ 4.6 ရာခိုင်နှုန်းအထိ 33.3 ရာခိုင်နှုန်းနီးပါးကိုလျှော့ချလိုက်တာဖြစ်ပါတယ်။ Samsung ကုမ္ပဏီရဲ့နောက်ဆုံးထုတ် Galaxy Note 7 smartphone တွေကမ္ဘာတစ်ဝှမ်းမှာဆက်ပြီးတော့ရောင်းတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးတဲ့နောက် Samsung ရဲ့အစုရှယ်ယာဈေးတွေနှစ်ရက်အတွင်းမှာဒီ9ရာခိုင်နှုန်းနီးပါးထိုးကျသွားတာပါ။Galaxy Note 7 ဖုန်းတွေမှာမီးလောင်ပောက်ကွဲတာကြောင့်ဖုန်းသစ်တွေအစားထိုးပေးပေမဲ့အန္တရာယ်ကင်းမယ်လို့ယူဆထားတဲ့ဒီဖုန်းသစ်တွေမှာလည်းမီးလောင်ပောက်ကွဲတာတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်သုံးဆဲသူတွေအန္တရာယ်ကင်းအောင် Galaxy Note 7 ဖုန်းတွေကိုလုံးဝဆက်ပြီးတော့ထုတ်လုပ်တော့မှာမဟုတ်ဘူးလို့ကုမ္ပဏီကအင်္ဂါနေ့မှာကြေညာခဲ့ပြီးတော့ဒီဖုန်းအသုံးပြုတာတွေကိုချက်ချင်းရပ်ဆိုင်ဖို့တိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်းကုမ္ပဏီရဲ့ရှေ့လာလာကတော့ကောင်းနေသေးပါပဲလို့သုံးသက်သူချို့ကပြောပါတယ်။2018ခုနှစ်မှာတော့ Samsung ကနေ Galaxy S8 ဖုန်းတွေထုတ်လုပ်ဖို့ရှိနေပါတယ်ရှင်။
မက်ကင်ပြူထွန်းနဲ့ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်အရေးကိုစုံစမ်းစစ်ဆေးနေတဲ့သတင်းကိုပြောပြပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာနေကြာဆောင်တပ်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးတော့အခုချိန်ထိဘယ်သူလက်ချက်လဲဆိုတာကိုတေချာရှင်းရှင်းလင်းလင်းမသိရသေးဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်စစ်တီကပြောဆိုလိုက်ပါတယ်ရဲတပ်ဖွဲ့ဝင်တွေကြာဆုံးပြီးလက်နက်တွေပျောက်ဆုံးခဲ့ရတဲ့မောင်တော်ဒေသတွင်တပ်မတော်ကအင်အားသုံးပြီးတော့နေမြေရှင်းလင်းဆောင်ရွက်မှုတွေကြောင့်လူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေအပေါ်မှာလဲဒေါန်ဆန်စစ်ကြီးကဒီကနေ့မှာတုံ့ပြန်ခဲ့ပါတယ်။အပြည့်စုံကိုမတ်တငီထိုက်စူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကနေကြာဆောင်ရဲတပ်ဖွဲ့စခန်း၃ခုတိုက်ခိုက်ခံရပြီး၄ရက်အကြာဗုဒ္ဓဟူးနေ့အထိလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့မှုတွေရှိနေပါတယ်။အကြမ်းဖက်မှုရဲ့လက်သက်တရားခဏ်နဲ့ပတ်သက်လို့တိတိကျကျမသိရသေးတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ The fact finding mission has not come back yet and has not made its report.
ဆက်လက်သွားရောက်စုဆောင်တဲ့အဖွဲ့ပြန်မလာသေးတယ်လို့သတင်းလည်းမပို့သေးပါဘူး။ဒါကြောင့်သူတို့ဘာတွေတွေ့ထားတယ်လဲဆိုတာကျွန်မအနေနဲ့မပြောနိုင်သေးပါဘူး။တိုက်ခိုက်ခံရတဲ့ဒေသတွေကိုဒီကနေ့မနေ့သူတို့သွားဖို့မှလည်းရာသီဥတုကမကောင်းလို့ရဟရင်သုံးလို့မရပါဘူး။ဒါကြောင့်မော်တော်ဘုံးနဲ့သွားရပါတယ်။15ရက်နေ့လောက်သူတို့ပြန်လာမယ်လို့မျှော်လင့်ရပါတယ်။အဲ့ဒီနောက်မှမှသူတို့ဘာတွေတွေ့ခဲ့ရသလဲဆိုတာကိုပြောနိုင်မှာပါ။ဘာတွေဖြစ်ခဲ့သလဲဆိုတာကိုကျမတို့အနေနဲ့အတိအကျမသိရသေးခင်မှာတော့မှတ်ချက်တစုံတရာပေးနိုင်မှာမဟုတ်ပါဘူးလို့ဒေါန်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ
်။ And then they will be able to make a report on their findings until we know exactly what has been happening. I don't think it would be a good idea to make remarks that are too precipitate.
ပြည်ထောင်စုပြန်ချရေးဝန်ကြီးဦးဖေမြအပါအဝင်အစိုးရအဖွဲ့ဝင်တွေအကြမ်းဖက်မှုဖြစ်ပွားတဲ့မောင်တော်မြို့နယ်တွင်းကဒေသတွေကိုကိုယ်တိုင်သွားရောက်နေပြီးဒီကနေ့မှာတော့ရာသီဥတုဆိုးရတာကြောင့်ရဟရင်နဲ့မသွားနိုင်ပဲမော်တော်ဘုံးနဲ့ခီးထွက်သွားပြီးဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့တပ်မတော်စစ်ကြောင်းနဲ့အကြမ်းဖက်တိုက်ခိုက်သူတွေကြားထိတ်တိုက်တွေ့တာကြောင့်မောင်တော်မြို့နယ်တွင်းကဒေသနှစ်ခုတို့မှာနှစ်ဖက်စလုံးကအနည်းဆုံး10ဦးသေဆုံးတယ်လို့အစိုးရကတရားဝင်ထုတ်ပြန်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပေါ်ပြီးနောက်ပိုင်းတပ်မတော်အင်အားသုံးဝင်ရောက်တာကြောင့်မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဒေသတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆိုရင်ချက်တွေထွက်ပေါ်လာတဲ့အပေါ်မှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအခုလိုတုံ့ပြန်ပါတယ်
Show me a country where there has been nothing with regard, no problem with regard to human rights.
လူခွင့်ရေးပြဿနာမရှိဘူးဆိုတဲ့နိုင်ငံကိုပြဆမ်းမှာလူခွင့်ရေးနဲ့ဆိုင်တဲ့ပြဿနာတွေဟာနိုင်ငံတိုင်းမှာရှိနေတယ်လို့ကျွန်မယူဆပါတယ်။ကျွန်မတို့နိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုအလေးအနက်ထားပြီးကင်တွယ်နေပါတယ်။ဂီယူဒီဇိုင်းနဲ့စုံစမ်းစစ်ဆေးနေပါတယ်။အကောင်းဆုံးဖြစ်အောင်ကြိုးစားနေပါတယ်။ဒါပေမဲ့နားလည်ထားရမှာကကျွန်မတို့နိုင်ငံကရာစုနှစ်ဝက်ကျော်ရှိခဲ့တဲ့စနစ်ကြီးကိုကင်တွယ်ဖြည့်ရှင်းဖို့ဆိုတာနေချင်းညာချင်းပြောင်းပြစ်လို့တော့မရနိုင်ပါဘူး။လူခွင့်ရေးဆိုတာအစိုးရတစ်ခုတည်းကဖော်ဆောင်လို့ရတာမဟုတ်ဘဲလူလူလဲပါဝင်ရပါမယ်။နောက်လူခွင့်ရေးဆိုတာကိုယ့်အတွက်ပဲလို့တချို့ကထင်ကြပါတယ်။အဲ့ဒါမဟုတ်ပါဘူး။တခြားလူတွေရဲ့အခွင့်အရေးကိုထက်မတွက်ကြပါဘူး။တကယ်တမ်းအဲ့ဒါလို့လုပ်လို့မရပါဘူ
း။ And of course the greater part of the responsibility falls in the government and if people think that we're not working quickly enough
ဗုဒ္ဓဟူးနေ့နေ့ပြီးတော့မှနယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲမှာထောင်ဆန်းစုကြည်ပြောဆိုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုပြီးခဲ့တဲ့ရက်ကကိုရိုင်းသွားရောက်ခဲ့တဲ့နယ်သာလန်နိုင်ငံခြားရေးဝန်ကြီးဘက်ကူဒတ်စ်ကလည်းအခုလိုပြောဆိုခဲ့ပါတယ
်။ I think it's not necessary for me to recommend exactly what has to happen. This is a responsibility of the national government.
ဒီအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မှတ်ချက်တစ်စုံတစ်ရာပေးဖို့လိုမယ်မထင်ပါဘူး။ဒါကအစိုးရရဲ့တာဝန်ပိုင်းမှာကျွန်တော်တို့ဆွေးနွေးခဲ့ကြတာကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့သဘောတဘာဝတွေဒါတွေကိုတင်းတင်းလျှောက်ပတ်အောင်လို့ဘယ်လိုဖြေရှင်းကြမလဲကျွန်တော်ထင်တာကတော့နီလန်တွေကတော့အများကြီးပါပြန်လဲတင်းမြတ်ရေးကိုဘယ်လိုလုပ်ကြမလဲအခြေအနေတွေကသိပ်ကိုရှုပ်ထွေးပါတယ်ကျွန်တော်အနေနဲ့ဒေသခံတွေကိုပန်ကြားခဲ့တာကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေရစီဖို့လူလတ်စွာကူတန်းတော်လာခွင့်တွေပို့ပြီးတော့ရှိစီဖို့ပါစုံစမ်းစစ်ဆေးဖို့ကတော့အစိုးရရဲ့တာဝန်ပိုင်းပဲဖြစ်ပါတယ်
ရှခိုင်းပြည်နယ်မောင်တော်မြို့နယ်တွင်ကနေသားဆောင်ရဲတပ်စခန်း3ခုပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့ရပြီးမနေ့အင်္ဂါနေ့က4ဦးကြာဆုံးခဲ့တာကြောင့်မောင်တော်ပြည်ပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး13ဦးကြာဆုံးခဲ့ရပြီးဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဘက်ကတော့အနည်းဆုံး12ဦးသေဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်ခဲ့သူ2ဦးကိုတော့အရှင်ဖမ်းမိထားပြီးစုံစမ်းစစ်ဆေးနေတယ်လို့အစိုးရကပြောဆိုထားပါတယ်ရှင်။
မတင်ကြီးထိုက်တင်ဆက်သွားတာပါတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်းကအရေးခင်းရဲ့နောက်ဆုံးရအခြေအနေကိုဆက်ပြောပြပေးပါမယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အရေးခင်းနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးမှုအောက်မှာမျက်မျက်တက်တာနဲ့အကောင်းဆုံးဖြေရှင်းသွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့မှပြောဆိုခဲ့တာပါလောလောဆယ်မှာတော့မောင်တော်မျိုးအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ဒေသခံတိုင်းရင်းသားတော်တော်များများဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပါတယ်အိုးအိမ်တွေကိုစွန့်ခွာပြောင်းရွှေ့တာတွေလည်းရှိနေပါတယ်မောင်တော်မြို့နယ်အတွင်းကနောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်နယ်ဘူးသီးတောင်မြို့နယ်အတွင်းမှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေဟာတနင်္ဂနွေနေ့မနေ့အစောကစတင်ခဲ့ပြီးအင်္ဂါနေ့အထိတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေသလိုဒီကနေ့မှလည်းတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့အတိမပြုနိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ရေးခင်းနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။ဒီကိစ္စကတော့ကျွန်တော်တို့ကတော့အကောင်းဆုံးဖြစ်အောင်ဖြေရှင်းမယ်။ဒါမှမဟုတ်တော့တရားဥပဒေစိုးမိုးရေးအောက်မှာလည်းကျွန်တော်တို့အားလုံးလုပ်ပါမယ်။ဒီဘာတွေဘာတွေကဘာဖြစ်နေလဲဆိုတာမရှင်းသေးပေတော့ဘယ်သူမှလည်းကျွန်တော်တို့ကနေပြီးတော့ဆွဆွဲမှာပေါ့။တည်တည်ချာချာထောက်ထားခိုင်မှုနဲ့ခါကြမှာဆွဆွဲချက်တွေနဲ့ရှင်းရှင်းတင်မှာတင်မှာဖြစ်ပါတယ်။
ဒါကတော့ဒီကနေ့နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပတဲ့နယ်သာလန်နိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ဒီကနေ့မှပြည်ခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ရဲ့အဖွဲ့ဟာတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအခြေအနေမှန်သိနိုင်ဖို့နဲ့နည်းမြေတည်ငြိမ်မှုရှိစေဖို့အတွက်ရခိုင်ပြည်နယ်မောင်တော်မြို့ကိုတွားရောက်နေပါတယ်ပြည်ထောင်စုဝန်ကြီးခီးစင်ကတော့ရာသီဥတုမကောင်းတာကြောင့်လေကြောင်းကတွားရောက်နိုင်တာမရှိဘဲရေကြောင်းကနေတွားရောက်နေရတာကြောင့်အချိန်ကြန့်ကြာမှုတွေလည်းရှိနေပါတယ်ဝန်ကြီးနဲ့အဖွဲ့လာရောက်တဲ့နေ့မှာပဲမောင်တော်မျိုးနဲ့အတွင်းမှာတော့အခြေအနေတွေဟာမတည်မငြိမ်ရှိနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်မနေ့ကအဲ့ဒီကျွန်တော်တို့ငါးစားကျူးတဲ့ဆရာကြီးဆိုတဲ့ရောကြမှာတိုက်ပွဲဖြစ်တာကတော်တော်လေးကြားတယ်ညနေ၂နာရီကနေည၆နာရီ8နာရီအဲ့လိုဖြစ်တော့လူတွေထိုင်လိုက်ကုန်တယ်အကုန်လုံးထိုင်ပြီးထိုင်လိုက်ကုန်ကြတယ်ဟိုကောလာဟလာတွေမြားလာတယ်ဟောမျိုးကိုပဲဝင်စီးတော့မလို့ဟိုဌာနကိုပဲဝင်စီးတော့မလို့အဲ့လိုဖြစ်တော့လူတွေကသိဟိုလုံချိုးရေးအစိုးရတော့ကနေများပြီးဟိုပြောက်ဒီပြောက်အဲ့လိုဖြစ်နေကြတယ်ဟိုနေကလူကမျိုးပေါ်တက်လာတယ်မျိုးပေါ်ကနေပြီးတော့တခါဟိုစစ်တွေတို့ရသေးတော်တို့အဲ့လိုဟောဟိုဟိုအဲ့ဒီကိစ္စနေရာတွေအဲ့ဒီနေရာတွေကိုဆက်တော့ကြတာတွေ့တယ်ဒီနေ့တနေ့လုံးထွက်နေကြတာပဲကောင်းတဲ့
အစိုးရတမ်ဘော်ကသတင်းထုတ်ပြန်ရမှာတော့အင်ကာနေနေခင်နှစ်နာရီခွဲကျော်လောက်မှာမောင်းတော်မြို့နယ်ပြောင်းပြစ်ရွာအနီးမှာတမ်ဘော်စစ်ကြောင်းကိုလူအင်အား30လောက်ကလက်နက်ငယ်တွေနဲ့စီးနင်းတိုက်ခိုက်ခဲ့ကြောင်းပြန်လည်ခုခံစဉ်မှာအင်အား300လောက်ကလက်နက်ငယ်တွေဓာရီဒုတ်တွေနဲ့အခြားဘက်ကထပ်မံစီးနင်းခဲ့ကြောင်းဖော်ပြပါတယ်။ဒီတိုက်ပွဲအတွင်းမှာ4ယောက်ကြဆုံး1ယောက်ဒဏ်ရာရပြီးတနက်နေ့လက်ပျောက်ဆုံးခဲ့တယ်လို့စီးနင်းသူတွေဘက်ကအလောင်းတလောင်းရရှိကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီကနေ့မှလည်းမောင်တော်မြို့နယ်အတွင်းကအမှတ်1နေကြားဆောင်တပ်တက်စကန်ဌာနချုပ်ရှိရာကြီးကန်းပြင်ကိုမနက်ပိုင်းကတည်းကလူအင်အား200လောက်နဲ့ဝိုင်းရံတိုက်ခိုက်နေကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့တိကျအတည်ပြုချက်တော့မရပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုတခါမှာတော့ American ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးအကြောင်းကိုတင်ဆက်ပေးပါမယ်။အခုချိန်မှာတော့လာမယ့်နိုဝင်ဘာလ American ရွေးကောက်ပွဲအတွက်သမရလောင်း2ဦးလုံးကအဆင့်နှင့်ပြင်နေကြပါပြီ။ပြည်ခေတ်တွင်လည်းနေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်စကားစစ်ထိုးဝဲပြီးမှာတော့ Republican Party သမ္မတလောင်း Donald Trump နဲ့ Democratic Party သမ္မတလောင်း Hillary Clinton ကိုထောက်ခံသူပိုတိုးလာတာကိုတွေ့ရပါတယ်။လူမှုထင်မြင်ချက်စစ်တမ်းတွေမှာ Hillary Clinton ကအခိုင်အမာဥဆောင်နေပါတယ်။ခုလက်တလောမှာ Hillary Clinton ကသူ့ရဲ့နိုင်ငံရေးခံယူချက်တွေပေါ်မှာပိုပြီးအာရုံစိုက်နေတဲ့အချိန်မှာပဲ Trump ကတော့အမျိုးသမီးတွေကိုစော်ကားပြောဆိုခဲ့တဲ့ဗီဒီယိုထွက်ပေါ်လာတာနဲ့ပတ်သက်ပြီးခုခံကာကွယ်နေရပါတယ်။VOA သတင်းတောက်စလာတီကာဟော့စ်ကသတင်းပေးပို့ထားတာကိုဒေါ်ခင်ဆိုးဝင်းကတင်ဆက်ပေးပါမယ်ရှင်
။ကောင်းပါပြီ။ဖလော်ရီဒါပြည်နယ်မိုင်အာမီမြို့မှာအင်္ဂါနေ့ကမဲဆွယ်စည်းရုံးနေတဲ့ဟီလရီကလင်တန်ကမက်သျူးဟာရီကိန်းမုန်တိုင်းကြောင့်ထိရိုက်ပျက်စီးမှုတွေကိုနမူနာပြပြီးတော့ဥရုယာသီအပြောင်းလဲရဲ့ရိုက်ခတ်မှုနဲ့ပတ်သက်လို့အခုလိုထောက်ပြပြောဆိုလိုက်ပါတယ်
။ Right now, the ocean is at or near record high temperatures.
အခုဆိုရင်ပင်လယ်သမုဒ္ဒရာအပူချိန်ဟာစံချိန်တင်ရလူနေပါမြင့်တက်နေပါပြီ။ဒါကြောင့်ကာရိုလိုင်းနာပြည်နယ်တွေမှာတွေ့နေရတဲ့မိုးသည်ရေကြီးနေတာတွေဖြစ်နေရတာပါ။နိုင်ငံရဲ့အရှေ့တောင်ပိုင်းမှာဆိုရင်ပင်လယ်ရေမျက်နှာပြင်ဟာတပေလောက်တောင်တိုးခဲ့ပြီးဖြစ်ပါတယ်
။ပင်လယ်ရေမျက်နှာပြင်တက်နေတဲ့အတွက်ဖလော်ရီဒါပြည်နယ်ရဲ့အိမ်ခြံမြေဈေးကွက်ဟာမျိုးဆက်တစ်ဆက်တည်းအတွက်ဒေါ်လာဘီလီယံပေါင်း400ဆုံးရှုံးနိုင်ပွဲရှိတယ်လို့ဟီလရီကလင်တန်ကသတိပေးလိုက်ပါတယ်။ဥရုယာသီအပြောင်းလဲဟာနိုင်ငံတစ်ဝှမ်းလုံးရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးကျိုးတက်ရောက်နိုင်တယ်လို့ပြောဆိုလိုက်ပါတယ်
။ Mosquitoes that carry diseases like
ပူပြင်းတဲ့နွေရာသီနဲ့လေထဲပြန့်လွင်နေတဲ့ဝိမုံရာသီတားရှိတာကြောင့်အလားကြီးရာရန်နာတွေပန်းနာရင်ချက်အထူးသဖြင့်ကလေးတွေပိုခံစားကြရမှာပါ။နောက်ဇီကာဗိုင်းရပ်စ်ပိုသဲဆောင်လာတဲ့ခြင်းနေမွားကောင်တွေကြောင့်ဖြစ်တဲ့ Lyme disease ခေါ်တဲ့အရေးပြားရောင်ရမ်းတဲ့ရောဂါတွေပိုပြီးကျယ်ပြန့်လာနိုင်ပါတယ်
။ Hillary Clinton ကသူသာသမ္မတဖြစ်ခဲ့ရင်ကမ္ဘာကြီးရဲ့တပ်စင်နဲ့စွန့်အင်သုံးတဲ့မဟာအင်အားကြီးနိုင်ငံပြိုင်ပွဲမှာ American ပြည်ထောင်စုကတရုတ်နဲ့ဂျာမနီနိုင်ငံထက်ပိုပြီးသာအောင်လုပ်ပြမယ်လို့ပြောဆိုလိုက်ပါတယ်။ကုရုရာသီအပြောင်းလဲကာကွယ်ရေးပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေနဲ့ Nobel ဆုရရှိထားတဲ့ American ဒုသမ္မတဟောင်း Al Gore နဲ့အတူ Hillary Clinton ကမဲဆွယ်စည်းရုံးနေတာဖြစ်ပါတယ်။ Al Gore ဟာ2000ပြည့်နှစ်ရွေးကောက်ပွဲမှာထောက်ခံမဲအများဆုံးရရှိခဲ့ပေမဲ့ Electoral Votes လို့ခေါ်တဲ့မဲဆန္ဒနယ်မြေကိုစားပြုအရေးအတွက်မှာရှုံးနိမ့်ခဲ့တာဖြစ်ပါတယ်။ Florida ပြည်နယ်ကမဲရည်အတွက်တဲ့စနစ်ကြောင့်ရှုံးခဲ့ရတာလို့အများကယူဆခဲ့ကြတာဖြစ်ပါတယ်။ Donald Trump ကတော့အင်္ဂါနေ့က Texas ပြည်နယ် San Antonio မြို့မှာမဲဆွယ်စည်းရုံးရင်းရန်ပုံငွေရှာဖွေခဲ့ပါတယ်။ Republican Party ရဲ့ခေါင်းဆောင်အများစုက Donald Trump ကိုမထောက်ခံကြတော့တာဒါမှမဟုတ်ပြစ်ပယ်တာတွေနဲ့သတိပေးနေတဲ့ကြားကပဲသူကတော့ဒီပြိုင်ပွဲကိုပြီးဆုံးအောင်ရှင်ပြိုင်သွားမယ်လို့ကြုံဝါနေပါတယ်။
On November 8th, the arrogance of Washington
No Mala Shin ni ja yan lo Washington DC ga bowen kai ni tu re American Mae Sanna Shin ni ye hman kan ne si yin che cha da ne thait tai twi ja ma bo bya
Republican Tamara Long Donald Trump ko amagan thauk khan tu re shi ba de da ba me tu ain naw ja ga sa ma ain naw shi myo thami tiao ne lein set san bo jan si ni de lu amana pa pyo su ga de video taok ja ni ga thwet paw ga pi de naw pai Florida Michigan OhioPennsylvania နဲ့တခြားဝေခွဲမရဖြစ်နေတဲ့တချို့ပြည်နယ်တွေရဲ့မဲတွေကတော့တခြားဘက်ကိုပါသွားနိုင်ပါတယ်။အဲ့ဒီဗီဒီယိုထွက်ပေါ်ခဲ့ပြီးတဲ့နောက် Donald Trump ကသူဒီလိုစော်ကားပြောဆိုခဲ့တဲ့အတွက်တောင်းပန်ကြောင်းနဲ့လက်တွေ့လုပ်ခဲ့တာမဟုတ်တဲ့အကြောင်းဗီဒီယိုနဲ့တုံ့ပြန်လိုက်ပါတယ်
။ Bill Clinton is actually abused women.
တမန်တော် Bill Clinton ဆိုရင်အမျိုးသမီးတွေကိုလက်တွေ့စော်ကားခဲ့ပြီး Hillary ကလည်းသူ့ယောက်ျားစော်ကားခဲ့တဲ့အမျိုးသမီးတွေကိုအနိုင်ကျင့်တိုက်ခိုက်တာအဆက်တကွဲဖြစ်အောင်နဲ့၆လန့်လာပြီးလုပ်ခဲ့တာပဲလေ
။ဒ Donald Trump ကအခွင့်အရေးမရပဲအားငယ်နေတဲ့ American ပြည်သူတွေအတွက်သူတိုက်ပွဲဝင်သွားမယ်သူကိုယ်သူလည်းပို့ပြီးကောင်းအောင်ကြိုးစားသွားမယ်လို့ကတိတွေပေးခဲ့တဲ့အကြောင်းဗီဒီယိုကနေတဆင့်ပြောဆိုထားပါတယ်ရှင
် American ရွေးကောက်ပွဲအကြောင်းကို Dawkins ဆွေးဝင်တင်ဆက်သွားတာပါအခုတခါမှာတော့ဒီ American ရွေးကောက်ပွဲမှာပါတီတွေကတိရစ္ဆာန်တွေနဲ့အမှတ်တရစိတ်တွေပေးထားတဲ့အကြောင်းကိုပြောပြပေးပါမယ်အမေရိကန်ရွေးကောက်ပွဲကာလတွေမှာမြင်းနဲ့ဆင်အမှတ်တရစိတ်တွေကိုကျမတို့တွေတွေ့မြင်ကြရမှာပါအဲ့ဒီမြင်းနဲ့ဆင်ဟာဒီမိုကရက်တစ်ပါတီနဲ့ရီပပ်ဘလစ်ကန်ပါတီတွေကိုကိုးစားပြုပါတယ်ဒီအမှတ်တရစိတ်တွေဘလို့ဖြစ်လာရလဲဆိုတာကိုကိုငင်းချန်ကရှင်းပြပေးမှာပ
ါဒီဆင်နဲ့မြင်းအမှတ်တရစိတ်တွေဟာပါတီတွေကိုကိုးစားပြုတဲ့တတ္တဝါတွေဘလို့ဖြစ်လာတာပါလဲမြင်းတရစိတ်ကအရင်လာတာပါ1828ခုနှစ်သမရရွေးကောက်ပွဲမဲဆွယ်ကာလတွေတုန်းကပြိုင်ဘက်တစ်ယောက်ကသမရအန်ဒရူးဂျက်ဆင်ရဲ့ကောင်းမွန်မှုကိုတင်စားတဲ့အနေနဲ့သူ့ရဲ့နောက်ဆုံးနာမည်ကိုစကားလုံးဖြစ်ပြောင်းပြီး Jack S လို့ခေါ်ဆိုရတာကနေစခဲ့တာပါ Democratic Party ရဲ့ပထမဆုံးသမရဖြစ်ခဲ့တဲ့ Jack Sin ကအဲ့ဒီလိုစော်ကားခံရပေမဲ့လည်းဒါကိုသုံးပြီးမြီးတတဝါဟာစိတ်ချယုံကြည်ရသူဆုံးဖြတ်ချက်ပြတ်သားသူအဖြစ်ပြောင်းလဲပုံဖော်ခဲ့ပါတယ်1884ခုနှစ်မှာတော့ဩဇာကြီးတဲ့ကတ်တွန်းဆရာ Thomas Nast ကRepublican Party ကိုပုံဖော်ရမှာကြောက်လန့်တဲ့အခါအလွန်အန္တရာယ်ကြီးသလိုခွန်အားရှိတဲ့စင်တတဝါကိုစပြီးတုံးခဲ့ပါဗျ။အဲ့ဒါနဲ့ပဲဒီအမှတ်တရစိတ်နှစ်ခုလည်းတွင်ကျယ်လာခဲ့ပါဗျ။သမရလောင်းတွေပြောင်းသလိုဆွေးနွေးတဲ့ကိစ္စရပ်တွေမတူတော့ပေမဲ့လည်းအမေရိကန်နိုင်ငံရေးမှာထူးခြားတဲ့ဒီတလိမ့်ဆန်နှစ်ကောင်ကတော့စန့်ကျင်ဘက်အင်အားနှစ်ရပ်ကိုဆက်လက်ကိုးစားပြုနေပါတယ်ခင်ဗျာ။
အမေရိကန်ပါတီတွေရဲ့အမှတ်တရစိတ်တွေအကြောင်းကိုကိုငင်းချန်ကရှင်းပြပေးသွားတာပါ။ View American အသံညပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00ထိတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီညပိုင်းအစီအစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းစာရတွေကိုနားဆင်ကြားဖို့လည်းရှိပါတယ်ရှင်။ View ကနေဗိုလ်တူဦးနေညနေခင်းအစီအစဉ်တွေမကြားခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမခင်ပြူထွေးကကြီးညာပေးသွားပါမယ်ရှင်။
Republican သမ္မတလောင်း Donald Trump ကအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan အပါအဝင်သူ့ပါတီအတွင်းကပြောညံ့ပြီးထိထိရောက်ရောက်အလုံးမလုံးနိုင်သူတွေရဲ့ထောက်ခံမှုကိုမရတာဟာသူ့အတွက်ပိုပြီးတော့တောင်ကောင်းလာနိုင်တယ်လို့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်။ Mr. Ryan နဲ့တခြား Congress လွှတ်တော်အမတ်တွေဟာသူ့အပေါ်အဆိုးမြင်နေကြပြီးသူ့သမ္မတအရွေးခံရမှာကိုမထောက်ခံချင်ကြဘူးလို့အင်္ဂါနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာ Trump ကပြောသွားပါတယ်။Republican သမ္မတလောင်း Trump ဒါအမေရိကန်သမ္မတအဖြစ်အရွေးခံရရင်တော့နိုင်ငံတကာရှုထောင့်အမြင်အရဒါဟာအန္တရာယ်ရှိလိမ့်မယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအေဂျင်စီအကြီးအကဲကလည်းပြောဆိုလိုက်ပါတယ်ဒုက္ခရင်ဆိုင်နေရတဲ့သူတွေနဲ့တခါဒီနိုင်ငံတကာကတားမြစ်ထားတဲ့အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုနည်းလမ်းတွေအသုံးပြုဖို့ဆိုပြီးတော့ Trump ရဲ့ပြောဆိုနေတာတွေနဲ့ပတ်သက်လို့ဒီလူခွင့်ရေးဆိုင်ရာအေဂျင်စီအကြီးအကဲ Zaid Reed Al Hussein ကထောက်ပြဝေဖန်သွားတာဖြစ်ပါတယ်ရှင်စီးရီးယားနိုင်ငံအတွင်းပစ်ခတ်တိုက်ခိုက်မှုတွေချက်ချင်းရဆိုင်ကြဖို့ပုံရံမင်းကြီးဖရန်စစ်ကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။ Vatican မြို့မှာပတ်စင်လူလူပရိသတ်ကိုပြောကြားတဲ့မိန့်ခွန်းမှာပုံရံမင်းကြီးကအယက်သားပြည်သူတွေအထူးသဖြင့်ဒီကလင်းတငယ်တွေကိုဘုံကျဲတိုက်ခိုက်နေကြတွေကနေကင်းလွတ်နိုင်ဖို့အတွက်တိုက်ခိုက်မှုတွေအလုံးအစုံတတ်သိမိလို့ပြောဆိုသွားပါတယ်။၅နှစ်ကျော်ကြာဖြစ်ပွားနေတဲ့စီးရီးယားစစ်ပွဲကာလတလျှောက်ပစ်ခတ်တိုက်ခိုက်မှုတွေရဆဲဖို့နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာလည်းအချိန်တိုအတွင်းမှာအလင်းမြန်ပျက်စီးခဲ့ရပြီးတော့ဒီထဲမှာဒီ American နဲ့ Russia တို့ကြားဝင်ဆစ်ဆက်ညှိနှိုင်းခဲ့တဲ့နောက်ဆုံးပစ်ခတ်ရဆဲရေးသဘောတူစာချုပ်ဟာဆိုရင်လည်းရယူပြီးတော့တိတ်မကြခင်ပြီးခဲ့တဲ့လထဲမှာပဲပြည့်ပြည့်သွားခဲ့တာပါရှင်ဖိလစ်ပိုင်သမ္မတရော်ဒရီကိုဒူတာတေဟာရှေ့သတင်းပတ်တဲ့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ရေပန်းနဲ့ဆိုင်ရာအငင်းပွားမှုတွေဆက်ပြီးရှိနေတဲ့ကြားကပဲမစ္စတာဒူတာတေအခုလိုတရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးတော့ဒါဟာဒီအမေရိကန်ပြည်ထောင်စုနဲ့ဖိလစ်ပိုင်နိုင်ငံအကြားအစဉ်ဆက်ရှိလာခဲ့တဲ့ဆက်ဆံရေးအပေါ်မှာမေးခွန်းထုတ်စရာတွေလည်းဖြစ်လာနေပါတယ်။ဒီလ18ရက်နေ့ကနေ21ရက်နေ့အထိသွားရောက်မဲ့ခီးစဉ်အတွင်းတရုတ်သမ္မတရှီချင်းပင်ဝန်ကြီးချုပ်လီခေချန်တို့နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ဒီပူပေါင်းဆောင်ရွက်ရေးပို့မှုခိုင်မာအကောင်အောင်ဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂန်ရှွမ်ကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားတာပါရှင်
။သတင်းချင်းချုပ်ကိုမက်ကင်ဖြူထွေးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Linus Rimkes ဖြစ်ပါတယ်။ကျွန်မအတန်းစင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00ထိ line no meter 25 kHz 11965က line no meter 24 kHz 9323ညနဲ့ line no meter 51 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.